တင်တင်နိုင်ငံပဲရစ်မြို့လေဆိပ်မှာစနေနေ့ကလုံခြုံရေးတာဝန်ယူထားတဲ့အမျိုးသမီးထံကလမ်းဆွဲတနတ်လူယူဖို့ကြိုးစားတဲ့အစွန်းရောက်အစ္စလာမစ်အဖွဲ့အစည်းတွေနဲ့ဆက်နွယ်မှုရှိတယ်လို့တမန်ရှိခံရသူဟာတင်နတ်တန်ရံနဲ့တည်ဆုံသွားပါတယ်။တင်နတ်ကိုလူဖို့ကြိုးစားသူဟာအသက်39နှစ်အရွယ်ရှိပြီဖြစ်တဲ့ဇီယက်ဘင်ဘယ်ဂါဆမ်ဆိုသူဖြစ်ကြောင်း AP သတင်းမှာဖော်ပြထားပြီးသူဟာလုံခြုံရေးတာဝန်ယူထားတဲ့အမျိုးသမီးစစ်တီကိုနှစ်ပန်းဝင်လုံပြီးလက်ဆက်တင်နတ်ကိုလူဖို့ကြိုးစားတဲ့အချိန်ဘေးမှာရှိနေတဲ့တခြားလုံခြုံရေးအဖွဲ့ဝင်အုပ်ကသူ့ကိုတနက်နေ့ပြစ်တက်လိုက်ကြတာလို့တင်တက်ကဝေးဝင်ကြီးရှင်းအစ်စ်လီဒီယန်ကလီဒရီယန်ကပြောပါတယ်မနေ့ရှင်းလိုက်ခွဲလောက်ကပဲရစ်မြို့အော်လီလေဆိပ်မှာဖြစ်သွားခဲ့တဲ့အဲ့ဒီအဖြစ်ပြကြောင်းတခြားတိကျတဲ့အရာတူတော့မရှိဘူးလို့ဆိုပါတယ်အခုတနက်ဝင်လူသူဟာအစွန်းရောက်အစ္စလာမ်အဖွဲ့တွေနဲ့ဆက်နွယ်မှုရှိတဲ့အတွက်2015ခုနှစ်တုန်းကပဲရစ်မြို့အကြမ်းဖက်တိုက်ခိုက်ခံရပြီးလူပေါင်း130လောက်တိဆုံးခဲ့တဲ့ဖြစ်ရနောက်ပိုင်းသူ့အိမ်ကိုဝင်ရောက်စစ်ဆေးခဲ့မှုကြောင့်အစိုးရရှိနေုံကပြောပါတယ်အခုလက်သေးမှာဖြစ်သွားခဲ့တဲ့တိုက်ခိုက်မှုကိုဘာကြောင့်ပြုလုပ်ခဲ့လဲဆိုတာနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကတင်းထုတ်ပြန်နေမရှိပါဘူးဒါပေမဲ့သူ့ရဲ့အမှုကိုအကြမ်းဖက်မှုတိုက်ခိုက်ရေးဌာနကကင်တွယ်ဆောင်ရွက်နေတယ်လို့အစိုးရရှိနေုံကပြောပါတယ်တနက်ဝင်လူတွေရဲ့ဖခင်နဲ့အညီကိုတော်သူတူကိုလည်းစနေနေ့ကထင်းသိမ်းလိုက်ပါတယ်ပြင်သစ်ရဲတပ်ဖွဲ့ကတော့ဒါဟာလှုပ်ထုံးလို့နေရထင်းသိမ်းနေဖြစ်တယ်လို့ဆိုပါတယ်